อาเซียนอันนี้เนี่ยมีมาในงานปฏิบัติการส่งแต่ยี่ยี่จีเนี่ยส่งเพื่อเช็ดคู่ชามาโพลูอันนี้วิลูมาเลเซียในงานใจวันจีไซฟูเดนอับดุลลาห์ไต่ตัวไล่ไปเลยทีนี้ที่อาเซียนพงศ์ตบอดูนี่จะงาหูลูเซ็มมันเนี่ยโต้แต่หูไม่ใช่ดีเลยเพียงอาจารย์พัมมูรีโพสโซลาบีอาเซียนเนี่ยสกังสีสวีเนียบริมาเลอธิการตัดสายดูเรื่องมาปาดลูลูอัดเดสวีเนียได้เมมูรีเล่ไม่ใช่บุลูวันจีไซฟูเดนอับดุลลาห์ก็ตุยตบอดูเฟซบุ๊กสามีนามาทบยันท้าว ချနေတယ်လို့ပြောထားပါတယ်အာဆီယံဝန်ကြီးအဆင့်ဆွေးနွေးပွဲအားလုံးမှာမြန်မာကိုယ်စားလှယ်ကိုတက်ရောက်ခွင့်မပြုဖို့နဲ့နိုဝင်ဘာမှာကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲမတိုင်ခင်မှာဘုံသဘောတူညီမှုအကောင့်ထဲပေါ်ရေးမူပေါင်းချမှတ်ဖို့ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်မှာနိုင်ငံသားရေးဝန်ကြီးတွေဩဂတ်လ3ရက်နေ့မှာဆွေးနွေးကြတဲ့အခါမှာမလေးရှားနိုင်ငံဘက်ကတင်ပြဖို့ဇူလိုင်22ရက်နေ့တုန်းကမလေးရှားကက်ဘိနက်ဝန်ကြီးအဖွဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့တယ်လို့သူကပြောထားပါတယ်ဒီမိုကရေစီရေလှှရှားသူကိုချင်မီနဲ့ကိုဖြိုးစရာသောအပါအဝင်၄ယောက်ကိုကွပ်မျက်လိုက်တာဟာလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုဖြစ်တယ်လို့မလေးရှားနိုင်ငံသားဝန်ကြီးကဖော်ပြပြောဆိုပါတယ်စစ်ကောင်စီကအာဆီယံဘုံသဘောတူညီချက်တွေကိုရှောင်ပြောင်လိုက်တဲ့လုပ်ရဖြစ်တယ်လို့သူကမြင်ပြီးတော့နိုဗင်ဘာအာဆီယံထိပ်သီးအစည်းအဝေးကြရင်ဒီဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ဆွဲကြိုင်မလားပိုတိုးတက်အောင်လုပ်မလားအစ်စ်တစ်ခုနဲ့အစားထိုးမလားဆိုတာကိုဆုံးဖြတ်ချက်ကြီးကိုချမှတ်ဖို့လိုတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဆိုင်ဖူတဲ့အဘူဒူလာကထောက်ပြထားပါတယ်။ NUG အစိုးရနဲ့ NUCC အကြံပေးကောင်စီတို့ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တွေးသင့်တယ်လို့သူအရင်ကအကြံပြုခဲ့တယ်လို့အခုအချိန်ဟာတွေးဆုံဆွေးနွေးသင့်တဲ့အချိန်ဖြစ်ပြီးတော့ဆွေးနွေးမှုတွေကိုလည်းလူသိရှင်ကြားထုတ်ပြန်သင့်တယ်လို့သူကအကြံပြုပါတယ်။NUG NUCC အပါအဝင်မြမအရေးမှအဓိကတက်ဆိုင်နေသူတွေနဲ့မလေးရှားအစိုးရကတွေးဆုံအဖြေရှာမှုတွေဆက်လုပ်နေတယ်လို့လည်းမလေးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအဆုံးသတ်စေမဲ့မူပေါင်းတစ်ခုနဲ့ဒီမူပေါင်းတွေအောင်မြင်အောင်လုပ်ရမယ့်လုပ်ငန်းစဉ်တွေကိုအာဆီယံကချမှတ်တင်နေပြီလို့မလေးရှားနိုင်ငံသားရေးဝန်ကြီးကသူ့ရဲ့သဘောထားကိုဒီကနေ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အာဆီယံဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဒေါက်တာနိုလင်းထေဆာနဲ့အတူမြမအရေးကိုနိုင်ငံတကာအတိုင်းအဝိုင်းရဲ့ပါဝင်ပံ့ပိုးမှုနဲ့အောင်မြင်အောင်ဖြေရှင်းပေးသူအနေနဲ့ဆောင်ရွက်တင်တယ်လို့သူကပြောပါတယ်ရှင်။